တာရှိမှာခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲမှာမြန်မာနိုင်ငံကလူငယ်တို့ရဲ့ဒီရှိအနာဂတ်အတွက်ပြုစုပျိုးထောင်မှုတွေလူငယ်တွေရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအပေါ်ဖြစ်ပေါ်နေတဲ့ခေတ်အခြေအနေပေါ်ရှုမြင်သုံးသပ်ချက်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးသုံးသပ်သွားကြပါမယ်ဒီကနေ့သကဝိုင်းမှာပါဝင်ဆွေးနွေးဖို့အတွက်ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ဘာဂဒ်ကျောင်းသားအဖွဲ့ကဒုတိယဥက္ကဋ္ဌကိုလင်းထက်နိုင်ဒီ88ခေါင်းဆောင်ဟောင်းတယောက်ဖြစ်ပြီးဘေးသာတင်နန်းကျောင်းကျောင်းဦးကြီးကိုမျိုးရန်အောင်သိန်းနောက်ပြီးတော့အက္ခရာလူငယ်အဖွဲ့ကမတ်ချိုချိုအောင်တို့ဖြစ်ပါတယ်ကွနာကျွန်တော်စကားပလင်ခိုင်းခဲ့သလိုပဲမြန်မာနိုင်ငံမှာအခုလူငယ်တွေတော်တော်များများကဂိမ်းဆိုင်တွေမှာအချိန်ကုန်နေတယ်အပန်းပြေနေရာတွေလက်ဖက်ဆိုင်တွေမှာအချိန်ကုန်နေတယ်ဆိုပြီးတော့ဝေဖန်ပြစ်တင်တာတွေကြားရသလိုပဲတစ်ဖက်မှာလည်းပဲနိုင်ငံရေးလောကမှာပါဝင်လှုပ်ရှားပြီးတော့အမိနိုင်ငံအတွက်ကောင်းရာကောင်းကြောင်းကြိုးပမ်းအားထုတ်နေကြတယ်ဆိုတဲ့သတင်းတွေကလည်းပဲအများကြီးပဲကျွန်တော်တို့ကြားရပါတယ်ဒီတော့လူငယ်တွေအနေနဲ့ခေတ်ခေတ်အချိန်ကာလမှာဒီနိုင်ငံတိဆောက်ရေးအတွက်ကိုအားရဘယ်လိုလောက်ကင်နေတယ်သူတို့ရဲ့အမြင်သဘောထားတွေဟာဘယ်လိုရှိနေကြတယ်ဆိုတာတွေကိုဥစွာပထမကျွန်တော်တို့သုံးသပ်ဆွေးနွေးပါမယ်ဒီတော့ကိုလင်းထက်နိုင်ကဥစွာပထမပြောပြပါလားခင်ဗျဟု
တ်ကဲ့ဒီနေ့ဒီဆိုတော့နိုင်ငံကဒီလူငယ်အများစုကဒီမလို့အပ်တဲ့နေရာမှာအချိန်ဆုံးနေတာကအမှန်ပဲကြာကျွန်တော်တကယ်လည်းတွေ့နေရတယ်ဟိုကျွန်တော်တို့ကိုယ်ဟန်လည်းတခါတည်းဒီခြေတီးကောင်းထဲမှာတခါတည်းစီးနှောမိတာရှိတယ်ဆိုတာဒါကျွန်တော်တို့ကိုယ်ဟန်လည်းဝန်ခံမှာပဲတော့အဲ့ပေါ်မှာတော့ကျွန်တော်အမြင်မှာတော့ကျွန်တော်ကတော့ဟိုလူငယ်တယောက်နေလဲပါတယ်ဖြစ်တယ်အဲ့ဟိုလူငယ်တွေကအပြစ်တင်တာမျိုးတော့ကျွန်တော်မဖြစ်စေချင်ဘူးဒါဘလို့အခြေအနေတွေကကျွန်တော်တို့ကိုဒီလိုမျိုးတွေဒီရေတိကောင်းထဲမှာစီးနှောနေအောင်ဖန်တီးထားလဲဆိုတော့လည်းဝိုင်းပြီးတော့ကျွန်တော်စဉ်းစားသိချင်တယ်ပေါ့နော်အဲ့အဲ့မှာဟိုပြောရလို့ရှိရင်ဒါဟိုဒီအစနာဒီအကိုပြောရတယ်လို့ပဲဒီဖေးဆိုင်နေတဲ့တခြားအပန်းဖြေနေရာတွေနောက်ဒီဒိန်းဆော့တဲ့နေရာတွေဆိုတာဟိုပြောလို့ကောင်းတဲ့နေရာတွေတော့ချောင်းတို့ဒီအလက်ရှိရောပြီးကြဆိုင်ပြီးတော့တော့တော့တခြားတော့ဟိုဆိုပါတော့ဒါဟိုဒီတော်လုံးဝဲကောင်းစားလို့အပိုင်းနေနောက်ဒီကျောင်းသွားနေဆိုပြီးတော့လဲဟိုကျောင်းမတော်အမင်းနေပေါ့နော်တခြားတော့ဒီဒီနေရာမှာတော့ပြောဟိုဖဲသွားကြနေတာမျိုးတွေဒါလည်းရှိနေတာပဲဒါဒါလက်ရှိတန်းလက်နေကမှဖြစ်နေတဲ့ဒါပကတိတွေပဲအော်အဲ့ဒီဟာတွေကဘာကြောင့်လဲဖြစ်နေတယ်လူတွေဒီကိုယ်ရင်ရောဒါတွေဘယ်လှုပ်ချင်လို့လုပ်နေတာလားဆိုတော့လဲကျွန်တော်တစ်ချက်တော့ဆွေးနွေးချင်တယ်ဗျာအဲ့တော့ဟိုကျွန်တော်လည်းဟိုတက္ကသိုလ်ကျောင်းတက်နေရယ်ဟောလက်ရှိမှာကျွန်တော်တက္ကသိုလ်တက်လို့မရဘူးဒီဘာသာစကားဖွင့်ဆိုမှာလုပ်ခဲ့တဲ့ကျွန်တော်ထောင်ကျပြီးတော့ကျောင်းတက်လို့မရဘူးအဲ့ဒါနဲ့လူတွေနဲ့ပြည့်စက်တယ်ဟိုဆိုပါတော့ဗျာဟိုဒီရာတွေဒီရာပိုင်းတွေဒီရာပိုင်းတွေတောင်းလို့ရှိရင်အရှင်းကားနဲ့ပိုးများလာတယ်နောက်ဒီကိုယ်ရာဆလိတ်ဆိုင်တွေနောက်ဒီခင်းဆိုင်တွေနောက်ခင်းဆိုင်တွေဘိုင်းတော့ကျွန်တော်ကောင်းကောင်းမသိဘူးဗျာဒီဒီရာပိုင်းတွေတော့ဒီမြူးရီစီတော့ဈေးဝါးရောင်းချတဲ့ဒီပါဆိုတော့အစိုးရရဲ့ဟိုစီမံဆောင်ရွက်မှုကတော်တော်ညံ့ပြင်းတော့တွေ့ရတာဟိုဘာလို့လဲဆိုတော့ဟိုလူတွေတခုရှားနိုင်နေတာဟိုဒီဒီအရိုင်းတွေအလွယ်တခုထိုင်နိုင်နေဟိုတချို့သောနေရာတွေမှာဆိုအသက်မပြေသေးဘူးလို့ယူဆတော့ဟိုလူငယ်တွေအစားဒီလိုဆိုင်နေမှာရှိနေရတွေ့ရတယ်အဲ့ဒီမှာဟိုလူငယ်တွေကတော့ဟိုပြောလို့ရှိရင်ဟိုသူတို့အနေနဲ့ဆန်သက်လို့စိတ်ထားလောက်ကောင်းပါတော့ဟိုတွားနေတာညတော်ပါနေတာတော့တွားမှာပဲလားလူငယ်တပါးပါပဲအဲ့တော့အစိုးရရဲ့ထိန်းချုပ်မှုမှာအရင်အနေနဲ့ဘာလို့အခုအပိုင်းဆိုင်ရာမှာဝါချစ်ဖြစ်အော်ဒီမျိုးရည်စီသောဆေးဝါးများထိန်းချုပ်မှုဥပဒေကိုအကောင့်နဲ့ပေါ်ရနေမှာဖြစ်ဖြစ်တော့အားနည်းလာရေးဆွေးရတယ်။တော့တခြားသောနေရာမှာလည်းအများကြီးပေါ့ရှိသေးရက်ဟိုလုံးချင်တာဆိုတော့လည်းမဟုတ်ဘူးလားလူငယ်တွေကလုံးချင်ကြတယ်ဒါပေမဲ့သူတို့မှနန်းသားတွေပျောက်နေရက်ဟိုနန်းသားတွေဆိုတဲ့နေရာမှာဆိုတော့ဆွမ်းလာဒီကိုမျိုးရည်အောင်ဒိန်းတို့လုပ်တဲ့ဒီဒီဟာတစီကျူးလို့ကြောင်းနေတော့တခြားသောပေါ့နော်ဒီဂျန်ကုန်းနဲ့တခြားသောမျိုးကြီးတော်များကမှဒါအင်စတီကျူတွေဒီ CBO တွေကနေဖွင့်နေတဲ့ပညာရေးဆိုင်ရာကျောင်းတွေအများကြီးရှိလာတယ်။ရှိလာတဲ့အခါမှာလည်းလူငယ်တွေကရွေးချယ်နေရတွေ့ရတယ်။တချို့ကြောင်လည်းလူချင်းလို့ရှာဖွေလို့အန်ဆိုလိုက်နေတဲ့အခွင့်အရေးတွေရတော့တချို့ကြောင်လည်းလူချင်းနေနဲ့ရှာဖွေလို့မရဘူး။သူတို့မှအရွယ်တွေးနေတာဟာဟောဆောင်ဝတ်ချီပြီးဆောင်ဝတ်ချီပြီးဆိုတာလည်းငါတို့ဘာလုပ်မလဲဆိုလို့ရှိရင်ဟောဘာသာစကားတင်နေတတ်မယ်။သူများတင်နေတတ်မယ်။အဲ့တော့မိဘချင်းကပတ်သက်တောင်းမယ်။သူတို့ရှာရုံးကန်တဲ့အပိုင်းပေါ့နော်။အဲ့ပုံမှာလည်းဟိုလူငယ်ဒီဆန္ဒကပြင်းပြနေတဲ့သူတို့မှာအခွင့်အရေးကိုဘယ်လိုဆန်းဆောင်ရမလဲသူတို့မသိနိုင်ရအောင
်ဟုတ်ကဲ့
ဟုတ်ကဲ
့ဟုတ်ကဲ့ဒီတော့ဟုတ်ကဲ့အဲ့တော့ကိုလင်းနဲ့အခုပြောနေတာကတော့ဒီလူငယ်တွေအနေနဲ့ကဒီရထားတဲ့ကိုယ့်ရဲ့ကိုယ်ပိုင်အချိန်လေးတွေကိုအသုံးတည့်အောင်လို့เนาะအဖို့တန်တန်နဲ့အသုံးချခြင်းပဲမယ်လို့အခွင့်အလမ်းမရှိတဲ့အတွက်ကြောင့်မလို့သူတို့မှာเนาะဒီလိုစိတ်လေနေကြတယ်လို့ဆိုလိုတာပေါ့เนาะဟုတ်ကဲ့ကျွန်တော်တို့လည်းအဲ့လိုမျိုးတွေလည်းကျွန်တော်တို့ကြားမိတယ်ခင်ဗျဟုတ်ကဲ့ လူငယ်တွေကအခုတိုင်းပြည်ပြန်ပြီးတော့เนาะဒီမိုကရေစီလမ်းကြောင်းပေါ်တက်လာပြီးတော့တိုင်းပြည်ပြန်လဲထူထောင်တည်ဆောက်တဲ့အချိန်မှာဒီစစ်အစိုးရလက်ထက်ဒီအနှစ်90ကျော်ကျွန်တော်တို့တိုင်းပြည်ကခါပြတ်သွားခဲ့ရတဲ့အခြေအနေမှာပြန်ပြီးတော့အခုနိုင်ငံရဲ့ရှေ့ရေးအတွက်ကိုခေါင်းဆောင်တွေမွေးထုတ်ရမယ့်အချိန်မှာလူငယ်တွေကိုအတိတ်ကအားထားပြီးတော့ကျွန်တော်တို့ကမွေးထုတ်ကြရမယ်ဆိုတော့ကသူတို့အနေနဲ့ဒီအသိပညာဗဟုသုတဘာသာစကားအစသဖြင့်เนาะအခုခေတ်ဆိုလို့ရှိရင်ဒီကွန်ပျူတာပညာလည်းပါတာပေါ့ဒီတော့ဒီခေတ်ပညာတွေကိုသင်ယူလေ့လာဖို့ကတိတ်ကိုအရေးကြီးတယ်ဆိုတာကိုလည်းပဲနားလည်သဘောပေါက်ဖို့လိုတာပေါ့เนาะဒီတော့ကိုမျိုးရန်အောင်သိန်းတို့ကြတော့အခုဒီမှာဗေဒသင်တန်းအကြောင်းဖွင့်ပြီးတော့လူငယ်တွေသင်တန်းတွေပါပြီးနေကြတဲ့အခါမှာဒီလူငယ်တွေရဲ့အမြင်သဘောထားတွေသူတို့ပုံဘယ်လိုဟလာဒီလမ်းလွဲလိုက်မသွားအောင်လို့လောက်ကြကင်ကြရမယ်ဆိုတာလေးတွေကျွန်တော်တို့ပြည်သားတွေလည်းသိရအောင်လို့နည်းနည်းတော့ပြောပြပါလားခင်ဗျာကိုမျိုးရန်အောင်သိန်းခင်ဗျာ
โอเคครับโอเคครับကဲဒီလိုလူငယ်တွေကိုလူငယ်တွေနဲ့ပတ်သက်ပြောပေါ့နော်လူငယ်တွေကအမေမီဘောအောင်မြင်ဖို့အတွက်ကြိုးစားနေကြတဲ့လူငယ်တွေရှိတယ်ပြီးတော့ဖြစ်ခဲ့ရစီတော့မှမျောလိုက်သွားတဲ့လူငယ်တွေရှိတယ်ဟာဖြစ်တိုင်းမှာရှိပါတယ်အဲ့လိုပြောတဲ့အခါမှာကိုယ်အဲ့လူငယ်တွေကဘယ်လိုဖြစ်စနစ်မှာကျန်နေနေလဲဆိုတာအရေးကြီးတယ်ကျွန်တော်လူငယ်ဘောပေါ့ဆောင်းကဘိုးဆက်ကောင်းဝင်ချင်ဟာအချင်းနေနေစနစ်ခင်းနဲ့ရှင်ကြည့်လို့ရှိရင်အဲ့ကျွန်တော်လူငယ်ဘောကတော့အရက်ဆိုင်ဖီးရဆိုင်ဆိုတော့အဲစိတ်ရှိဘူးဘောကမရှိတော့ပဲအဲ့ရဆိုင်ဆိုရပိုးဆက်တော့ရှိဘူးကြောင့်ဟိုနေရာတကာမှာလည်းနျူထုံလွယ်လွယ်တွေ့နေရပြီနောက် green sign ကြီးအဲ့လိုလူငယ်တွေအတွက်ကိုရေဆုံးပြောပွဲအားကြောင်းနေအများကြီးရှိနေတာဆိုတွေ့ရတယ်အဲ့ကျွန်တော်တို့နှိုင်းရအဖြစ်ပေါ့ခုခင်ဗျာပုံများတယ်အခုအတင်ကူးပြောင်းရေးဖြစ်ဆိုပေမဲ့လည်းအခုချိန်ထိအောင်ဒီဒရေးကြိုက်ကြီးကအရှင်ဟုန်ကောင်းစွာနဲ့စက်တီရှိနေတုန်းကအတင်ကူးပြောင်းရေးဖြစ်စဉ်နဲ့လက်ရှိလူငယ်တွေကိုဖြစ်စဉ်နဲ့တောင်းနေကတခြားပြည်လူငယ်တွေဖြစ်စဉ်နဲ့တော့အရဆိုင်ကြီးဒီအားဆိုင်ကြီးအကင်းဆိုင်ရဲ့စိတ်ကလပ်ဒီနေ့ကလပ်ကြီးအဆရှိနေလို့မှာပဲအဲ့လိုမျိုးဖြစ်နေဟိုမျောပါနေတဲ့လူငယ်တွေရှိတယ်လို့မျိုးရေးဆောင်ကိုတက်ပြီးတော့ကြိုးစားနေလူငယ်တွေရှိတယ်ကျွန်တော်သိထားမိတာကဒီ2009ခုပေါ့2010ခုလိုလာတဲ့ခါမှာလူငယ်တွေကြားထဲမှာလူမျိုးနိုးချာစိတ်မြင့်နေတာတွေ့ရတယ် system mobilization မှာမြင့်နေတာတွေ့ရတယ်အဲ့တော့လူငယ်အဖွဲ့အစည်းတွေပေါ်နေတာတွေ့ရတယ်အဲ့အဲ့လူမျိုးနိုးချာစိတ်ကနေအခု2010ကျက်သမားလည်းကမနေရငငင်းလို့ကြောက်စိတ်နဲ့မြင်တော့တွေ့ရတယ်။ဒါတော့ကိုယ်တို့တဲ့သူကြောင်ရှောင်ရည်ပေါ့နော်။အဲ့လူငယ်တွေလည်းအခုရှိပါတယ်။အဲ့တော့အဲ့လူငယ်တွေအတွက်လည်းအခွင့်အရေးကောင်းရည်ကိုရှိလာအောင်တွေ့ရတယ်။အဲ့ဒီမှာကျွန်တော်ဘာတစ်ခုသိထားမိလဲဆိုတော့အဲ့ဒီအခွင့်အရေးကောင်းရည်ဆိုတာကရန်ကုန်နဲ့ငယ်ကလေးစားရင်းမြို့ကြီးတွေမှာရှိတဲ့လူငယ်တွေအတွက်ပဲဖြစ်နေပြီးတော့နေမှာရှိတဲ့လူငယ်တွေအတွက်အဲ့လိုအခွင့်အရေးမရှိသေးတော့တွေ့ရတယ်။အဲ့တော့ဒုမာတီမှာအခုလက်ရှိဖြစ်ပေါ်တိုးတက်ကြောင်းရမှုတွေနဲ့အတူတို့ကျိုးစားခဲ့တဲ့လူငယ်တွေအတွက်ချုပ်ခွင့်ကောင်းတွေရှိလာတယ်။အဲဒီခွင့်ကောင်းတွေကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာဖြစ်နေတာကိုတွေ့ရတယ်။အဲနေမှာရှိတဲ့လူငယ်တွေအခုခွင့်ရန်ကောင်းတွေကိုဖန်ပြီးပြဖို့လိုတယ်လို့ကျွန်တော်စမှတ်ရပါတယ
်။ဟုတ်ကဲ့။ဟုတ်ကဲ့အဲဒီတော့ကခုနကိုမျိုးရန်အောင်သိန်းပြောသလိုလူငယ်တွေကိုယ့်ရဲ့တိုးတက်ရတိုးတက်ကြောင်းဘဝရှိရေးကောင်းမွန်ဖို့အတွက်နိုင်ငံကိုတည်ဆောက်ရေးအတွက်ပါဝင်နိုင်ဖို့သူတို့ကြိုးပမ်းနေကြတယ်ဆိုတာဒီအများစုကအဲ့ဒီ line ကိုပါလာဖို့ကလိုအပ်တာပေါ့အခုခေတ်လူငယ်တွေတော်တော်များများဆိုလို့ရှိရင်ဒီအခု internet access ရနေပြီ internet တွေပါရေးသုံးလို့ရလိုက်ဆိုတဲ့အခါကျတော့လေကျွန်တော်တို့သတိပြုမိတာကတော့တော်တော်များများက internet ထဲကပညာဘူးတုတကိုလေ့လာဖို့တဲ့ဒီအခု facebook တို့ twitter တို့အစသဖြင့်လူမှုကွန်ရက်ဒါမျက်နှာတွေဝင်ပြီးတော့เนาะအခြေရေကိစ္စတွေဟာသတွေနော်အရေးမြအဖမြဟိုခက်ပေါ့ပေါ့တန်တန်နဲ့လုံနေကြနေကြတယ်လေကျွန်တော်တို့တွေ့နေကြနေကြတယ် Facebook ကတော့အခုခေတ်မှာအလုံးလူကြီးလူငယ်မျိုးလောက်ကြတာပဲဒါပေမဲ့လို့စိတ်ကိုထိန်းပြီးတော့ဒီကိုယ့်ရဲ့အဖို့တန်တဲ့အခြေအနေလာဟတာမဖြစ်အောင်လှုပ်ဖို့ကြိုင်ဖို့ကလည်းပဲလိုအပ်သေးတာပေါ့လေကဲအဲ့တော့ပြောပါအောင်ခင်ဗျမချိုချိုအောင်ကရောဒီလူငယ်အဖွဲ့အစည်းတွေနဲ့ဒီအခုလုံမန့်နေတဲ့ညမှာဘယ်လိုတွေများကြုံရတွေ့ရလဲသိပြရစီခင်ဗျမချိုချိုအောင်
ဟုတ်ကဲ့ကျွန်တော်ဒီလူငယ်အဖွဲ့အစည်းပေါ်မှာကျွန်တော်တို့လည်းဥဆောင်ရဲ့အဖွဲ့အစည်းထဲမှာဆိုရင်ကျွန်တော်ဒီလူငယ်လေးစုဖွဲ့ရဲ့အဖွဲ့အစည်းကအခုနောက်ပိုင်းမှာအများကြီးပေါ်ပေါက်လာပါတယ်လူငယ်တွေရဲ့ဒါဒီလူမျိုးလေးအိုင်းမှာပဲတိတိပေါ့နော်ဒီအခုဒီအပြောင်းလဲကာလမှာဆိုရင်လည်းပို့ပြီးတော့ပလာကြတာတွေ့ပါတယ်အရင်တော့ဆိုရင်တော့လူငယ်တွေရဲ့ participation ပြီးတော့ပုံမျိုးတော့အရင်နဲ့များတွေ့ရပေါ့နော်ဒါပေမဲ့နောက်ပိုင်းလူမျိုးလေးလုပ်ငန်းတွေနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာဆိုရင်လူငယ်ရဲ့ပါဝင်မှုကများပါတယ်ဒါနဲ့လည်းတခြားတစ်သက်ကနေကြည့်ရင်လည်းအဲ့လိုလူငယ်တွေရှိတဲ့လူမျိုးဒီဖြစ်နေဖွံ့ဖြိုးတိုးတက်တဲ့အနာစောစောကပြောသွားခဲ့တယ်လို့ပဲ Facebook မှာတုံးနေတာတွေပြီးတော့ဒီဂိမ်းဆိုင်တွေမှာရှိတဲ့လူငယ်တွေဆိုတာလည်းတစ်သက်ကလည်းအနေရှိနေပါတယ်။အဲကျွန်တော်တို့ဒီ1920ဝန်းကျင်တော့1920ဝန်းကျင်တော့ပါဆိုရင်တော့ဒီလူငယ်တွေအားဖြင့်လူငယ်တော်တော်များများဒီနိုင်ငံသားကိုပို့နိုင်ငံသားပေါ်လာရဖို့လုပ်ပြီးတော့ နိုင်ငံရဲ့တောက်ပြီးတော့ဒီစင်ညာတင်ခဲ့တာရှိပါတယ်ဒါပေမဲ့အခုခေတ်မှာဆိုရင်တော့ဒီအခုခေတ်မှာနောက်ပိုင်းမှာလူငယ်ပြဆိုရင်ဒီပုံနိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်ကိုပို့ပြီးတော့အားထုတ်လို့လာကြတာလည်းကျွန်တော်တို့တွေ့ရတာဒီပေါ့နော်နိုင်ငံရေးပိုင်းမှာတခြားလူငယ်ရေးပိုင်းမှာပို့ပြီးတော့ participation ပုံများလာတာကိုတွေ့ရပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျအဲ့တော့ဟိုကိုလင်းထက်အောင်ကိုကျွန်တော်အခုဆက်ပြီးတော့မေးပြစီခင်ဗျစောစောတုန်းကပြောသွားတဲ့ဇကားတွေထဲမှာပေါ့နော်ဒီလူငယ်တွေတော်တော်များများကဒီခုနပြောသလိုဘီယာဆိုင်တွေအရက်ဆိုင်တွေဒေးကလပ်တွေနိုက်ကလပ်တွေစတဲ့ဒီမကောင်းတဲ့ဘက်လို့ဆိုရမှာပေါ့လေကိုယ့်ရဲ့တိုးတက်ရတိုးတက်ကြမှုပဲနဲ့အချိန်တွေအလားအသဖြစ်မဲ့ဒီလမ်းကြောင်းတွေဘက်ကိုဥတီရောက်နေတော့ဒီပြီးခဲ့တဲ့ဆေးဆိုးရလက်ထက်တွေမှာနိုင်ငံရေးမလုပ်အောင်လူငယ်တွေចောင်းသားတွေနိုင်ငံရေးမလုပ်အောင်ဆိုတော့ဥတီချက်မျိုးနဲ့ဒီခုနပြောခဲ့တဲ့ဂိမ်းဆိုင်တို့ဘီယာဆိုင်တို့စတဲ့ဟာတွေကိုဟုတ်လားအာယုံရောက်သွားအောင်ဖန်တီးပေးခဲ့တာတွေရှိတယ်လို့လည်းပဲကျွန်တော်တို့ပြောတဲ့ဆိုတဲ့နေကြားရတာပဲဒါကိုကျွန်တော်တို့ကသိနေပြီဆိုလို့ရှိရင်ចောင်းသားလူငယ်တွေအနေနဲ့ပေါ့နော်နိုင်ငံအကျိုးရှိမဲ့ကိစ္စနိုင်ငံရေးဆိုတာကလည်းပဲဒီပါတီဝင်ပြီးတော့နိုင်ငံရေးလုပ်မှမဟုတ်ပဲနဲ့နီလာမျိုးမျိုးနဲ့နိုင်ငံအတွက်လုပ်လို့ရတာလည်းရှိနေတာပဲဒါလည်းပဲခင်ဗျားတို့ကသိနေတာပဲအဲ့တော့ဘာသာသားအဖွဲ့အစည်းအနေနဲ့ကောဒီလူငယ်တွေကိုပြုစုပြောထားမှုနော်လှုပ်ပေးကြိုင်ဖို့နီးလန်းညီများရှိပါသလားခင်ဗျာကိုလင်းထက်တိုင်းပြောပါအောင
်ဟုတ်ဟုတ်ကဲ့ဟိုလက်ရှိကျွန်တော်တို့ဒီဘာသာသားအနေနဲ့ပေါ့နော်အချောင်းတွေကိုစီယုံကြီးဆင်းတဲ့ဆောင်မှာကျွန်တော်တို့ဒီဘာသာသားကတော့ဘာကိုဦးစားပေးလဲဆိုတော့ကျွန်တော်ဒီဒုက္ခနိုင်ငံကြီးပေါ့နော်ဒီနိုင်ငံကြီးဆိုတော့ဒီအချောင်းသားတွေဆိုတာကခက်ခက်ရဲ့အစိုးအကောင်းကိုဦးစားပိုင်ဆိုင်နိုင်မှာရှိရမယ်အဲ့ဒါအချောင်းသားတွေရဲ့နိုင်ငံကြီးကိုမျက်ကြည့်မပြတ်ဖို့လိုရဲအဲ့လိုမျိုးကိုကျွန်တော်တို့ပြောစုစီယုံတဲ့ခါမှာဆိုတော့ဒါစီယုံတော့ကျွန်တော်စူးပြီးလိုက်တဲ့ចောင်းသားအင်အား90လောက်ဆိုလို့ရှိရင်ဒေတာတွေကအဲ့လိုမျိုးကျွန်တော်တို့ကပို့လိုက်ရင်ဆိုတော့ကျွန်တော်တို့က10ရောက်လောက်တာပဲဒါကိုသဘောတူလက်ခံတယ်။80လောက်ကဟိုနောက်လက်မခံဘူးမဟုတ်ဘူးသူတို့တွေနားထောင်တယ်ပို့ကြတယ်ဒါပေမဲ့သူတို့မလို့တွန့်သွားတာရှိတယ်ကဒီလိုမျိုးခစ်အောင်ဆိုဝေဖန်ရမယ်လို့ပြောတာじゃないဒီမှာဆိုရင်တော့နိုင်ငံရေးကိုចောင်းသားရင်စိတ်ဝင်စားအောင်ဆိုတော့အဲ့လိုမျိုးတွန်းမိတယ်ဆိုတော့တော့အဲ့ကျန်နေတဲ့ဇေယျကလည်းကျွန်တော်နဲ့အတူတူပူးပေါင်းဆောင်ရွက်လို့ရှိရတယ်ဒီနေ့ကျွန်တော်တို့နဲ့တွေ့ပြီးနောက်နေ့ကျွန်တော်ပြန်သွားပြီးရန်ကုန်ပြန်ရောက်ပြီးအဲ့နေရာချောင်းသားတွေပြီးသွားတယ်ဟိုတက်ဆိုင်ရအနာပိုင်းကဆက်ချင်းနဲ့တို့လာပြီးတော့ဟာခင်ဗျားတို့ချောင်းသားဟိုသားတော့နိုင်ငံရေးဆိုင်တဲ့အဖွဲ့အစည်းနဲ့ဆက်နေနေပြီးအနေရှိတယ်ဆောင်ဝတ်ပြေဆိုခွင့်ကြတိုင်းနဲ့ကြနိုင်တယ်အဲ့လိုမျိုးချင်းချောက်တာတွေလည်းဒီနေ့ဒီရှိနေတယ်အဲ့ဘက်ကိုလည်းကျွန်တော်တောင်းဝင်ရတယ်ဒီလိုစကားမျိုးပြောတဲ့တော့လက်ရှိကျွန်တော်တို့ကြုံရတဲ့အခက်အခဲကတော့ဆိုတော့ရှေ့မှာလည်းအဲဆင်းရဲတဲ့ကြောင့်တော့ဒီလူငယ်တွေចောင်းသားတွေရဲ့နိုင်ငံကြီးတိုင်းပြည်ပေါ်မှာဟိုလူပိဆိုင်တွေလို့ချိုးချက်ခဲ့တာရှိတယ်လို့အခုချိန်မှာလည်းဟိုကျွန်တော်ပြောမယ်ဟိုအစိုးရပိုင်းအကြီးအကဲတွေကိုပြောရတယ်တမနာလူတော်ကနိုင်ငံကြီးလုံးကြပါပါ냐တိုးနေနေလေအောက်ချိန်မှာကတော့သူတို့ကဒီသူတို့ရဲ့အရှင်ဂျန်နီယာကြီးအာနာရှင်ဂျန်နီယာကြီးကအခုချိန်နေရာဆိုင်ကြီးဆိုတော့ကျွန်တော်တခုပြောချင်တယ်ဆိုတော့အဲ့တော့လူငယ်တွေကိုကျွန်တော်ဒီလိုမျိုးသိဉာဏ်အောင်လုပ်ဖို့အတွက်ကိုကျွန်တော်တို့ကတိတက်ပုံပြီးကြိုးစားဖို့လိုပါတယ်အိုကန်အိုဘောတချို့ဒီကနေ့မှာလွယ်လွယ်မရှိစီယုံးမိတာမျိုးရှိတယ်သူအမားကြီးဖြစ်နိုင်တယ်ကဟောအန်အေလို့လို့မဖမ်းတော့ပါဘူးဆိုတဲ့အမျိုးလွယ်လွယ်အမခံနေလို့မရဘူးသူတို့မှာအန်အေရှိနိုင်သေးတယ်အနေနဲ့ကအန်အေရှိနိုင်သေးတယ်ဆိုတော့သူတင်ရှင်းကြဖို့လိုလိမ့်မယ်ဒါပေမဲ့သူတို့ဒုတ်တဲ့လုပ်တတ်တဲ့နိုင်ငံရေးဆိုင်ရာအသိဉာဏ်တွေပေါ့နော်နောက်ဆုံးဒီ citizenship ပေါ့ကျွန်တော်ဒီနိုင်ငံသားနဲ့ပတ်သက်တဲ့အခွင့်အရေးတွေအဲ့အရာတွေလည်းငွေတွေတိအောင်ဆိုတော့မများပါတော့ကိုမျိုးကိုမျိုးရအောင်တိုင်းလို့ဆွေမျိုးတွေနောက်ဟိုအမားတို့လိုမျိုးကဖေမီတွေတော့ပို့ပြီး awareness ဖြစ်နေတဲ့သင်တန်းတွေမများပို့ချပေးဖို့လည်းလိုအပ်တယ်ကြောင့်နောက်ပြီးတော့လည်းဟိုဒီလိုအလွယ်တကူပူးပေါင်းဆောင်ရွက်လို့ရမယ် campaign လို့မျိုးပေါ့နော်နိုင်ငံရေးလှုပ်ရှားမှုလေးတွေကိုထိသက်ပေးခြင်းအားဖြင့်လည်းငွေတွေပို့လို့သိဝင်လာမှုဖြစ်စေတယ်အဲ့တော့ကျွန်တော်ကတော့ဇုံကြီးတစ်ခုရှိရတာအဲ့ဒါပေါ့ငွေတွေကအမြဲတူတူဟာဒီလိုတိုင်းမျိုးဆိုတာငွေအစီအစဉ်ဖြစ်နေတယ်ဆိုတော့အဲ့ကျွန်တော်အခုကြောင့်ဒီခုကျွန်တော်အခွင့်ရအောင်ဆိုတော့ပြောနေတယ်ကျွန်တော်ဒီ2000ဆောင်းပါဘူးစီဝါတော်မရှိခဲ့ပါဘူးကျွန်တော်ဒီကြောင်းနေပါဘောကဒီရှုပ်ကုန်ကြတယ်ကျွန်တော်ဒီစာရီကျဲကြတယ်ကျွန်တော်လိုက်ပြီးစီလုံးကြတယ်ဒါနဲ့ကျောင်းသားတွေအများကြီးပါလာလိုက်တော့ရှေ့ပိုင်းမှာတို့ကျောင်းသားတွေကန်နေမှာပဲအချင်းကုန်တဲ့အတန်းတွေမှာရင်းနှီးနှားနဲ့အကုန်တယ်ဒါပေမဲ့ကျွန်တော်တို့တကယ်စီယုံထုတ်ဆိုတဲ့အခါမှာတို့တွေဖြစ်နေလာတယ်နောက်ဆုံးဘာဖြစ်လဲဆိုတော့ရှေ့တော်ကဒီတော်လိုင်းကြီးတက်တယ်ကောင်အဲ့ကျောင်းသားတွေကကျွန်တော်တို့ကကျောင်းထဲမှာအေးသွားကြမယ်ဟေးလို့အတူတူမတိုင်နေနေတယ်ဒီရှိအောင်အောင်ထုတ်ရှားမှုဒီအချိန်လမ်းလျှောက်တဲ့ဆိုတာတိကျတော့လည်းအတူတူပြန်ပြီးကြတယ်တကယ်လို့မညှောလို့လည်းပြန်ပြီးရအဲ့ဒီကကျွန်တော်လုံးလုံးနဲ့ဒီလို့တော့မှာကျွန်တော်မေးခွန်းနေနေရှိရတာသူတို့ရတချိန်မဟုတ်တချိန်မှာအခွင့်အရေးအဲမှာပူပေါင်းပေါင်းဆောင်ရွက်ဖို့အချိန်နဲ့ဖြစ်နေဆိုတော့ကျွန်တော်ကြံပြီးပါရ
ခင်ဗျဟုတ်ကဲ့ခင်ဗျဟုတ်ကဲ့အဲ့တော့အခုဆွေးနွေးချက်တင်တဲ့ပတ်သက်ပြီးကိုမျိုးရအောင်တင်ရောခင်ဗျဘယ်လိုများသဘောရပါလဲပြောပါအောင
်ဟုတ်ကဲ့ဒီလူငယ်တွေပေါ့အခုကိုမျိုးတက်တဲ့အတွက်ပါလေလုပ်တယ်လေ ဲ့တော့ဒီနေ့အချိန်မှာခုနပြောခဲ့တဲ့အတိုင်းပဲဟိုအခွင့်လန်းနေရဟိုရရှိနေပြီအခွင့်လန်းနေရမာဖီမှာအချို့မနေပြီပဲမလဲစပြီးတော့ကျန်းတဲ့ပုံရလာပြီပေါ့ဒါပေမဲ့ UB စုမှုတွေယူသိမ်းပြီးတော့မှဘူးတော်ဆောင်မှုတွေလွတ်လာပြီဆိုတော့အဲ့ဒီအခွင့်ရှိသူကိုနေနဲ့လော့ဆိုရှယ်မီဒီယာယူတက်လာတယ်အဲ့ဒီတော့ဟိုအခုဒီနေ့အချိန်မှာဒီချက်ပတ်စမှုဖွဲ့စည်းပေါ့အများကြီးပေါ်နေတယ်ဒီမက်ချ်ချောင်းနဲ့အကေအားအဖွဲ့အစည်းတွေပေါ့လူငယ်အဖွဲ့အစည်းတွေအများကြီးရှိတယ်။အဲအဲ့လိုအဖွဲ့အစည်းတော့ပေါ်ဝင်လို့ဆောင်ဖို့ကျွန်တော်တို့အားပေးတက်ကြုံလို့ရတယ်။ဒါကြောင့်မို့လို့ဘာကားသားလို့အဖွဲ့အစည်းပေါ့လို့နိုင်ငံအဖွဲ့အစည်းမှာလည်းပေါ်ဝင်လို့ဆောင်ဖို့အားပေးတက်ကြုံလို့ရတယ်။အဲငါပြောရဲဟိုနိုင်ငံလို့လို့ရှိရင် NA ရှိသေးတယ်လို့ယူဆလို့နိုင်ငံတဲ့မှာမဝင်သေးခြင်းလည်းပဲအခုလူမျိုးလုပ်ငန်းတွေဖွံ့ဖြိုးလုပ်ငန်းတွေပေါ်ဝင်ဆောင်ရွက်လို့ရပါတယ်။အဲဒီမှာကိုယ့်ရဲ့အသိဉာဏ်လေးကိုချဲ့ခံသွားပြီးတော့မှဒီနေ့ဒီစနေပေါ်ဝင်လာလို့ရပါတယ်အဲအဲ့လိုဒီပေါ်ဝင်ဖို့အတွက်လည်းအခွင့်အရေးများကြီးရှိနေပါပြီပြီးတော့ကျွန်တော်လူငယ်တွေကိုတက်တွန်းကြတာကအခုလူမျိုးအဖွဲ့အစည်းတွေအများကြီးရှိနေတယ်အဲ့ဒီပေါ်မှာရှာဖွေပြီးတော့မှဟိုလှုပ်ဆောင်ကြပါနောက်တစ်ခုကအခု internet ကိုသုံးလို့ရှင်လည်းပဲကျွန်တော်အခု search engine ပေါ့နော်ရှာဖွေတဲ့ရှာဖွေရတယ်အဲ့ဒီမှာဟိုပညာရေးနဲ့ပတ်သက်ပြီးတော့ရှာမယ်အဲ့ခုအခွင့်အရေးပြီးတော့ရှာဖွေမယ်ဆိုလို့ရှင်အများကြီးရရှိနေတာဆိုတော့အဲ့ဒီမှာပို့ပြီးတော့လောက်ကန်ကြောကျွန်တော်စိုက်တွန်းလို့ရခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကဲမချွတ်ချွတ်အောင်ပြောပါအောင်ခင်ဗျာဒီအခရာဒီလူမှုအဖွဲ့အနေနဲ့ဒီလူငယ်တို့ရှေ့ရေးတိုးတက်ဖို့အတွက်ကြိုးပမ်းပေးနေတဲ့အခါမှာအခက်အခဲတွေဘယ်လိုများမြင်ရပါလဲလူငယ်တွေရဲ့စိတ်နေစိတ်ဓာတ်เนาะသူတို့ရဲ့သဘောထားတွေဘယ်လိုရှိတယ်ဆိုတာလေးကျွန်တော်တို့သွားရှင်နေကြားပြရစီခင်ဗျာ
ဟုတ်ကဲ့ကဲကျမတို့ဒီနယ်တွေမှာပေါ့နော်ကျမတို့အဖွဲ့အနေနဲ့စုံလင်လေးသွားပြရဆိုတဲ့အခါမှာအဓိကကွာခြားချက်ကကြည့်ရတာရန်ကုန်မန္တလေးလူငယ်တွေပေါ့နော်ဟိုမြေကြီးကြီးကလူငယ်တွေနဲ့training နဲ့เนี่ยที่เนี่ยเยอะคนนี้ตัวมันอย่างกว่าไปคืออดิก็อาชีพเนี่ยคือ education system จ้องแล้วกว่าคือตัวนี้เนี่ยอ่ะคือตัวกูมีการหมักไปหยอดไปเจอโหลมีเนี่ยคลีอ่ะคืออย่างนี้โตได้หน่อยจนสิบาได้แต่เนี่ยตัวมา supporting system ในเนี่ย education system มันคือจะ technology ใบมาแล้วตัวมาที่ส่งลงๆลงๆไม่ได้ไอ้ตัวจําหมดพ่นเยอะเนี่ยพ่นเยอะมากคืออย่างนั้นได้เนี่ยมันมาดูได้อ่ะครับအဲ့အတွက်ကိုလည်းဒီနေ့ရင်းနဲ့အဓိကပေါ့နော် education တွေပြီးတော့ training awareness တွေ training တွေအားလုံးအတည်ရလို့ကျမတို့ထင်ပါတယ်။တခြားနိုင်ငံလူငယ်တွေနဲ့ပြင်ပြီးတော့မဲ့ပြောမဲ့ဆိုရင်ပေါ့နော်ဒီရေးပြလူငယ်တွေနဲ့ဒီနေ့ဖြစ်လူငယ်တွေကွာသားမှုကိုအရင်ကြီးအောင်မှာဖြစ်ပါရဲ့ဆို
။ဟုတ်ကဲ့အခုမှချွတ်ချောင်းပြောသလိုပါပဲဒီရန်ကုန်မန္တလေးလိုမြို့ကြီးတွေကလူငယ်တွေနဲ့နေတွေမှာရှိနေတဲ့လူငယ်တွေအခြေအနေချင်းတော်တော်လေးကွာခြားနေဆိုတာမှန်ပါတယ်။အခုနောက်မကြခင်ကာလတွေမှာပေါ့เนาะကျွန်တော်တို့အာဆီယံအဖွဲ့ကြီးရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်နဲ့မြန်မာနိုင်ငံကပါဝင်ရတော့မယ်ဆိုတဲ့အခါမှာဒီအာဆီယံအဖွဲ့ဝင်နိုင်ငံတွေကအဖွဲ့အစည်းတွေလည်းအမျိုးမျိုးလည်းပဲမြန်မာနိုင်ငံကိုလာကြမှာပဲအဲ့တော့ဒီနိုင်ငံသားတွေကိုယ်နိုင်ငံကိုလာကြတဲ့အခါမျိုးမှာဒီလူတွေနဲ့ကူလူဆက်ဆံဖို့အတွက်ဘာသာစကားကလည်းပဲတော်တော်ကိုပဲလိုအပ်ပါတယ်အခုဒီမြန်မာလူငယ်တွေကြားထဲမှာเนาะဒီနိုင်ငံသားဘာသာစကားကိုကျွမ်းကျွမ်းကျင်ကျင်နဲ့ပိုင်ပိုင်နိုင်နဲ့ပြောနိုင်ဆိုနိုင်တဲ့အရေးအတွက်ကအရာနှုံးကတော်တော်လေးပဲနည်းပါတယ်ဒီတော့ဒါတွေကိုလည်းပဲလူငယ်တွေအနေနဲ့ဘုသူဒ္ဓနှဲပါနေတာကိုပို့ပြီးတော့ကိုအားဖြည့်ပေးနိုင်ဖို့ကြိုးစားလေ့လာဖို့အလေးထားတွေရှာဖို့လိုပါတယ်ကျွန်တော်ညီကုန်းကျုပ်အနေနဲ့နည်းနည်းထပ်ပြီးတော့ပြောလို့ရပါတယ်ကိုလင်းတန်နိုင်ဘာများညီကုန်းအနေနဲ့ပြောချင်ပါသလဲ
ကျွန်တော်အနေနဲ့ကတော့တချို့လူငယ်တွေကအခြေအချင်းနဲ့တင်လို့ပေါ့နော်နောက်ဒီဆွမ်းသာတယ်လို့ဒီဖိတ်တဲ့ဘာခံရတယ်ညင်လို့တော့ကျွန်တော်အကြံပေးချင်တယ်ကျွန်တော်လက်ရှိရုံးကြီးတဲ့အပိုင်းတော့ဒီကြီးစင်တိုင်းဆင်းနေမှာဖက်ကျဲမှုကိုပြင်ကောင်းလဲဖို့အခြေအကျလိုအပ်နေတာကိုကျွန်တော်အဓိကပြောချင်ပါတယ်။ဆိုပါတော့ဆွမ်းသာအခုတော့တို့ပဲဒီဘာသာတရားဆိုင်ရာတွေမှာမကောက်ဘူးနော်အသက်ပညာပိုင်းဒီ IELTS ပညာပိုင်းမှာလည်းနိုင်ကြနေတဲ့ခါဒါလက်ရှိနှံ့ပါတယ်။အဲ့လိုပြင်ကောင်းလဲဖို့တော့ဒီနိုင်ငံရေးမှာဒီတင်ကြားမှုပုံစံနဲ့ဒီဆောင်မွေးဝဲစနစ်တွေအတက်တင်ယူမှုပုံစံတွေကိုငွေမျိုးပြည်ပောင်းလဲလို့တော့အစိုးရကကျွန်တော်တို့ပြည်ပဖွဲ့ဖွဲ့ဒီကောင်းကောင်းဖွဲ့စည်းတွေအားလုံးငွေမျိုးနိုင်ငံကိုပောင်းလဲတော့ဖို့ရည်ရည်လိုအပ်နေတယ်လို့ကျွန်တော်ပြောချင်ပါသေးတယ်
။ဟုတ်ကဲ့ခင်ဗျာကိုမျိုးရန်နေတင်အောင်ခင်ဗျာညီကုန်းချုပ်အနေနဲ့နှစ်ချုပ်ပြီးတော့ဗာများပြောချင်ပါသလဲ
။ဟုတ်ကဲ့ဗျာအခုခေတ်တိုင်းမှာပေါ့နော်ဒီအခွင့်အရေးနဲ့စိန်ခေါ်မှုတွေရှိပါတယ်။1988မတိုင်ခင်ခင်နဲ့ခုစပောင်းခြင်းအဲ့ဒါကိုလည်းမသိငယ်ချင်းနော်ပိုင်းတော့ဆက်တော့ဂျင်းလေးအချင်းပေါ့မှာအဲ့မတူညီတဲ့စိန်ခေါ်မှုတွေရှိလို့ခဏနေလည်းရှိပါတယ်အခွင့်အရေးဆိုလို့ရှိရင်တော့အရင်တော့အချင်းတွေပုံများလည်းကြောက်တွေ့ရပါတယ်အဲ့တော့ဂျင်းလေးကလူငယ်တွေအနေနဲ့ဟိုအားလုံးကိုပြုတ်ခင်လို့မရသေးတဲ့အချိန်မှာရတဲ့အခွင့်ကိုစုပ်ကိုင်းပြီးတော့အကောင်းဆုံး လုကင်ကြပါဆောင်းရကြပါအခွင့်အရေးတွေကခုနကမှပြည့်ရှိနေပါစာဝေကြပါလို့ကျွန်တော်တက်ကြွတ်ပြောဆိုပါရခင်ဗျာ
ဟုတ်ကဲ့အမချွတ်ချွတ်အောင်ခင်ဗျာညီကုန်းချုပ်ကလေးပြောပါအောင်
ဟုတ်ကဲ့ဒီညရီမှာပေါ့နော်ဆိုတော့ကုမီးရောင်ပင်ကြိုးတို့လည်းအခွင့်အလမ်းတွေအများကြီးရှိပါတယ်။ဒါပေမဲ့ပေါ့နော်ဒီတစ်ခုဟိုအတိုင်းဝိုင်းတစ်ခုကလူငယ်တွေလည်းရသွားရဲဟာမျိုးမဖြစ်တဲ့မြန်မာနိုင်ငံမှာရှိတဲ့လူငယ်စုတွေအကုန်လုံးကတန်းတူအခွင့်အလမ်းဒီရရှိတဲ့အခွင့်အလမ်းတွေကိုအကုန်လုံးတန်းတူရနိုင်အောင်ကြိုးပမ်းကြပါကျွန်မအနေနဲ့တိုက်တွန်းချင်ပါတယ်။အဲ့ဒီအတွက်ကိုလည်းအခွင့်အလမ်းတွေပေးပါမယ်ရောက်လာမယ်ဆိုရင်လူငယ်တွေအတွက်လည်းအဆင်ပြေချင်အောင်ကိုယ့်ဘက်ကအသက်နိုင်ဆုံးဟိုပြင်ဆင်ထားကြပါလို့လည်းကျွန်မတိုက်တွန်းချင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမှတ်ချက်တင်တယ်ပဲဒီနေ့စကားဝိုင်းကိုတော့ရန်နာမှာဖြစ်ပါတယ်အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့ဘဂသဒုတိယဥက္ကဋ္ဌကိုလင်းထက်နိုင်အဲ့ဒါအပြင်ဗေဒာတင်နန်းចောင်းចောင်းဦးကြီးကိုမျိုးရန်အောင်သိန်းနဲ့ရန်ကုန်မြို့ကအဲ့ခေယလူငယ်အဖွဲ့အဖွဲ့ကောင်းဆောင်မတ်ချိုချိုအောင်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြပါရစေတော်တာရှင်ပေါင်းလဲကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ